စစ်တပ်ကအာဏာသိမ်းချိန်ကစလို့ဖမ်းဆီးခံရသူတွေနဲ့နောက်ဆက်တွဲအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ400ကျော်ရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPPB ကပြောပါတယ်။ဖမ်းဆီးမှုအများစုဟာအာဏာသိမ်းမှုနောက်ပိုင်းလှုပ်ရှားမှုတွေနဲ့ဆက်နွယ်နေတယ်လို့လည်း AAPPB အဖွဲ့ကတွဲဖက်အတွင်းရေးမှူးဥပိုကြီးကပြောပါတယ်။
ကျွန်တော်တို့ရဲ့စီရင်ရတော့452ယောက်ရှိပါတယ်။အဲဒီမှာ3.5ယောက်ကပြန်ထွက်သွားတယ်ဆိုတော့တကယ်တော့419ယောက်ကျန်ပါတယ်။အထူးကြောင့်တော့ဒီအစိုးရအဖွဲ့အစည်းတွေနောက်ထပ်တော်အမတ်တွေနောက်ဒီ energy budget ဟိုတကယ်ဟိုအလုံးလက်တန်းလေလက်ကောင်းကောင်းဆောင်နေနောက်တစ်ခုဒီ CDM ဆက်ချဖို့ကတော့ဒီနေကြောင်းချရတယ်နောက်ဒီ activist တွေဒါတွေကိုအဓိကတက်ပြထားပြီးလုပ်နေတယ်ကျွန်တော်တွေ့ရပါတယ်။ဒီကနေ့ကတော့ကလည်းဒီအန်ဒရီကိုအဓိကပြုံပွဲမယ်ဆိုတော့ပုံမှန်ဆိုတဲ့လုပ်ဆောင်မှုတွေမျိုးတော့ပြုရှိရပါတယ်။ဒါတော့ဒီချုပ်တီးတပိတ်သေးပါအောက်ကျရတဲ့ဒီကတော့ဒီ yes ကံကိုခေါ်သွားတာလို့အဲ့ဒါသူတို့ကတော့ဟိုသိရတာရှိတယ်။တော့သူတို့ပြန်ထွက်လာတာမျိုးလည်းရှိပါတယ်။နောက်အဲ့လိုမြန်မာဘက်ကလည်းခေါ်တော့တဲ့ဒီတော်တော်များများကတော့သူခေါ်တော့မှတော့ရန်ခေါ်တော့မှအများစုတော့မသိကြပါဘူး။
တမရော်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေအပြင်တက်ကြွလှုပ်ရှားသူတွေကိုလည်းဖမ်းဆီးခဲ့တာပါဒီအထဲမှာပါဝင်ခဲ့တဲ့ဦးမြအေးဟာဆိုရင်လေသတင်းသုံးပတ်လောက်ရှိလာတဲ့အထိအကျိုးအကြောင်းမသိရသေးဘူးလို့လေဦးမြအေးရဲ့မိခင်ကပြောပါတယ်ကျမကြီးမကောင်းတဲ့သားဖြစ်သူအတွက်စိတ်မအေးရဘူးလို့လေဦးမြအေးမိခင်က VOA ကိုပြောပါတယ
်ဘာမှမရဘူးဘာမှမကြောက်ဘူးပါမမကြာဘာမကဘာမဆက်တယ်လည်းဘာမလည်းမကြာ
CDM လို့ခေါ်တဲ့အာနာသိမ့်မှုကိုအကြမ်းမဖက်အာနာဖီဆန်နဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးနိုင်ငံဝန်ထမ်းတွေအပါအဝင်နိုင်ငံအနှံ့မှာအာနာပိုင်တွေကဖမ်းဆီးမှုတွေရှိနေတာပါအေယာဝတီတိုင်းအင်ကပူမြို့နယ်မဲဇလီကုန်းတိုက်နယ်ဆေးရုံကကလေးနှစ်ယောက်ဖခင်ဆရာဝန်ဒေါက်တာပြည့်ဖြိုးနိုင်ဟာဆိုရင်လေဖေဖော်ဝါရီ17ရက်နေ့တွေကဖမ်းဆီးခေါ်ဆောင်သွားခံရပြီးမိသားစုကခုချိန်ထိတွေးခွင့်မရသေးဘူးလို့ပြောပါတယ်။ထောင်သုံးနှစ်ချနိုင်တဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဖို့ပြင်ဆင်နေတယ်လို့သာကြားသိရပြီးရှေ့နေဖြစ်သူကတဆင့်တွေးဆုံဖို့စ조사နေစေဖြစ်ကြောင်းလည်းဇနီးဖြစ်သူက VOA ကိုပြောပါတယ
်။တွေးခွင့်မရသေးပါဘူးရှင်။မင်းကလည်းကျွန်မရှေ့နေကသူကအတင်းထောင်မှလို့ပြောတော့တွားတွေ့တာကိုအဲ့ဒါမဟုတ်ဘူးလို့အဲ့လိုတွေပြောလိုက်တယ်ရှင်။ဟိုလိုလိုဒီလိုလိုတွေပြောလိုက်တယ်ဖတီးရနေညနေ 3:50 လောက်ကဖမ်းလာတာပါတဘာဝဘေးနဲ့ကြားဆွဲမယ်လို့တော့သိပါတယ်ရှင်ဒါသူတို့လုံးသမျှခံနေရတာအမှန်ဒီဥပဒေအတိုင်းလည်းမဟုတ်ဘူးလေဥပဒေရရှိတွေကိုမေးကြည့်တာလို့တရားရှေ့နေတွေကိုမေးကြည့်တော့လေဒီလိုမျိုးမဖြစ်တဲ့ဟုတ်ပေါ့ကို့အခွင့်အရေးရှိရဲဆိုတော့ဒါပေမဲ့ကျမတို့ကကို့အခွင့်အရေးတွေဆုံးရှုံးနေတာပေါ့မျောလင်းချက်တွေမဲ့ပြီးတော့
အာနာဖီဆန်ရေးလှုပ်ရှားမှုတွေနဲ့လမ်းမော်ထွက်ဆန္နာပြပွဲတွေဆက်လက်အချိန်ကောင်းနေစဲမှာပဲဖမ်းဆီးမှုတွေဆက်လက်ထွက်ပေါ်နေတာပါညဘက်အချိန်မတော်ဥပဒေမဲ့ဖမ်းဆီးမှုတွေနဲ့ဖမ်းဆီးခံရသူတွေဟာဥပဒေနဲ့အညီခံစားခွင့်တွေဆုံးရှုံးနေရတယ်လို့လဲ AAPP အဖွဲ့ကဥပိုကြီးကထောက်ပြသွားပါတယ
်ဒါပေမဲ့ဒီလိုရှိရင်ဒါဥပဒေရဟိုတရားခွင့်ဆီးမှုမြောက်ပါတယ်သူရတော့အခွင့်အရေးခံရတဲ့သူတို့မင်းရတော့ဆိုးရရတဲ့အခြေအနေမှာရှိတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်တကယ်တော့ဒီလိုရှိရင်ဟိုဥပဒေရဒီ24နဲ့ပုံမချုပ်ရတာတော့နောက်တစ်ခေါက်ဒီရှင်းနေရပိုင်ခွင့်လို့အဆက်ရှိတဲ့ဒီလိုမျိုးတွေနဲ့တွန်းချုံနေတာမျိုးတွေရှိပါတယ်နောက်ဒီတဲ့ပြည်အဆက်ပေါ်ပေါ့နော်အဲ့လိုမျိုးတွေလည်းမရရှိဖြစ်နေတဲ့အခါကျတော့ဒီလူတွေရဲ့ကျန်းမာရေးချင်တွေကအဲ့အများဆုံးလည်းကောင်းပါလေတချို့အကောင့်ခံအကောင့်ခံရတဲ့ဒီကကျန်းမာရေးကလည်းမကောင်းတဲ့ဒီတွေပါတယ်သူတို့ရဲ့ဒီကူဝါးပုံမှန်တော့ဆုံးရှိရတာပေါ့ဒါရတဲ့ဆုံးရအခြေအနေအများကြီးရှိပါတယ်ဥပဒေရလို့ပဲအာဏာသိမ်းတရားမှုဆိုတော့ဒီရောရဲ့အစိုးရကလူတွေမတရားခွင့်ခံနေတဲ့စောင့်ကြည့်ချုပ်နှောင်တာလည်းဖြစ်ပါလားတို့တကယ်ကံဘောမျိုးနဲ့ဆက်ကြည့်နေတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်။ဒါမျိုးကဒီလိုမလုပ်တင်ဘူး။နောက်တစ်ခုဒီလိုအများဆုံးဖြစ်ပေးဖို့လိုတယ်။ဒီလိုဆန္ဒကိုလေးစားလိုက်အောင်လို့ပါတယ
်။လက်တလောဖန်ဆီးမှုတွေနဲ့ဖန်ဆီးထိမ့်သိမ်းခံရသူရဲ့အခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံဖြေဆိုမဲ့သူမရှိပါဘူး။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းဥပဒေမဲ့ဖမ်းဆီးမှုတွေအပေါ်ကန့်ကွက်ပြောဆိုထားကြသလိုအရတအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားကြပါရဲ့ရှင်။